ထိုင်းနိုင်ငံမှာလင်းတူစုံမဲ့သူချင်းတရားဝင်လက်ထက်ထင်ရှားနိုင်မဲ့ဥပဒေချမ်းကိုအင်ကာနစ်မှာပဲထိုင်းအထက်လွှတ်တော်မှာတခဲနဲ့အကြည့်ပြုလိုက်ပါပြီ။အရှိတောင်အာရှမှာထိုင်းနိုင်ငံဟာ LGBTQ+ တွေအင်တောင်ပြုမှုဆိုင်ရာအခွင့်အရေးတန်းတူရတဲ့ပထမဆုံးနိုင်ငံဖြစ်လာပါတယ်။ဒီဥပဒေအကြည့်ပြုလိုက်တာကိုမြန်မာ LGBTQ အတိုင်းဝိုင်းတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကလည်းဝမ်းသာကြိုဆိုကြပေမဲ့တကယ့်လက်တွေ့ကျင့်သုံးတဲ့အခါအခက်အခဲကြုံတွေ့နိုင်သေးတယ်လို့သုံးသပ်ချက်ပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့နန်းလောင်ကပြောပြပေးပါမယ်ရှင်။
ထိုင်းနိုင်ငံမှာလိင်လူဆုံမဲ့သူချင်းတရားဝင်လက်ထပ်ထင်းများနိုင်မဲ့ဥပဒေချမ်းကိုဂျွန်လ18ရက်အင်္ဂါနေ့ကထိုင်းအထက်လွှတ်တော်မှတခဲနဲ့အတည်ပြုလိုက်ပြီးဖြစ်ပါတယ်။ဒီဥပဒေချမ်းကိုမတ်လကွန်ဂရက်ကထိုင်းအောက်လွှတ်တော်မှအတည်ပြုခဲ့ပြီးတော့အခုအထက်လွှတ်တော်ကလည်းအတည်ပြုလိုက်ပြီးဖြစ်တဲ့အတွက်ထိုင်းပြည်ရင်မင်းမြတ်လက်မှတ်ရေးထိုးပြီးရင်ရှစ်ပေါင်း120အတွင်းဥပဒေအဖြစ်စတင်အသက်ဝင်ပါလိမ့်မယ်။ဒီဥပဒေအသက်ဝင်ပြီးတော့စတင်ကျင့်သုံးပြီးဆိုရင်တော့အရှိတောင်အာရှမှာထိုင်းနိုင်ငံဟာ LGBTQ+ တွေအင်ထောင်ပြုဖို့ဆိုင်ရာအခွင့်အရေးတန်းတူရတဲ့ပထမဆုံးနိုင်ငံဖြစ်လာပါလိမ့်မယ်။ဒီဥပဒေရဲ့တည်တာထင်ရှားတဲ့အကျိုးကျေးဇူးအနေနဲ့မြန်နိုင်ငံကခွဲခြားဆက်ဆံမှုကင်းပြီးလူသားအလုံးသာသူညီမျှဖြစ်တယ်ဆိုတာကိုဖော်ပြနိုင်တာဖြစ်တယ်လို့ LGBTQ+ အခွင့်အရေးလှုပ်ရှားသူ Kista အခုလိုပြောပါတယ်။
အခြေအနေဒီတာတော့ဒီလူအခွင့်အရေးနဲ့ပတ်သက်တဲ့အရာပေါ့နော်။အဓိကဒီခွဲခြားဆက်ဆံမှုတွေမရှိတော့ဘူးဖြစ်ရှင်လူသားအလုံးကသာလူမျိုးများဖြစ်တယ်ဆိုတော့အဲအရာတွေဒီဥစ္စာမျိုးတွေပေါ့နောက်တစ်ခါကျတော့ဒီ LGBT Q+ အောက်စုတွေရဲ့ဒီလူမှုပွဲစီမှာပါဝင်လာနိုင်မှုပို့ပြီးတော့ကျေပြန့်သွားတယ်လို့မြင်ရတယ်ပေါ့နော်။အဲနောက်တစ်ခါကျန်တဲ့ပတ်သက်ပြီးလို့ရှင်နောက်ပြီးတော့ဒီဥပဒေအရာရောပြီးရင်စီးပွားရေးအရာရောဒါအကျိုးတရားဝင်ရှိတယ်လို့မြင်တယ်။ပထမတစ်ခါကျတော့ဒီအမွေဆက်ခံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပါလို့ဆိုတော့ဒီနိုင်ငံတိုင်းမှာမတူညီတဲ့အခြေအမှုစက်ခံပိုင်းပုံစံနဲ့ရှိနေအဲ့တော့ကျွန်မဆိုလို့ရှိရင်ဒီဒိန်းတူထင်ရွယ်နောက်မှာဆိုလို့ရှိရင်ဒါသာသမီချုံကားရေးဒီဆိုင်ပေါ်ပေါက်လာဖြစ်တဲ့ကြောင့်မို့လို့အဲ့ဒီအရာနဲ့ပတ်သက်ပြီးလည်းအကြောင်းလေးရှိရမယ်လို့မြင်နေအဲနောက်တစ်ခုကကျတော့ဒီအခွန်ခိုင်နဲ့ပတ်သက်ပြီးလို့ရှိရင်ဒါခံစားပိုင်ခွင့်လေးလည်းကြောင်းလဲလာမယ်လို့မြင်နေ
ဆယ်စုနှစ်တခုကျော်ရေးဆွဲခဲ့တဲ့ LGBTQ+ လင်းတူကွဲလင်းတူဆုံမဲ့သူချင်းတရားဝင်လက်ထပ်ထိန်းမြှောက်နိုင်မဲ့ဥပဒေချမ်းကိုထိုင်းနိုင်ငံကအဓိကပါတီကြီးတွေအားလုံးကထောက်ခံထားတာပါဥပဒေအရလင်းတူဆုံမဲ့သူတွေဟာတခြားအမျိုးသားအမျိုးသမီးလက်ထပ်တဲ့အိမ်တော်ဖက်တွေလိုပဲနိုင်ငံသားအခွင့်အရေးရပိုင်ခွင့်နဲ့ကလေးမွေးစားခွင့်နဲ့အမွေဆက်ခံပိုင်ခွင့်နဲ့တန်းတူရရှိဖို့အာမခံထားပါတယ်ဒီဥပဒေတရားဝင်ဖြစ်ပြီလို့စတင်ကျင့်သုံးတဲ့အခါမှာအခက်အခဲတချို့လည်းရှိနိုင်တယ်လို့ LGBTQ+ အခွင့်အရေးလှုပ်ရှားသူ Kids ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ဆို Rick တွေရှိရပါတော့ဘလို့ရန်လို့လဲဆိုတော့အဓိကကဟိုဘာသာရေးအတိုင်းခံနေရှိနိုင်တယ်လို့မြင်တယ်ဘာလို့လဲဆိုတော့အခုလည်းဒီတရားတလောက်ကဒီသူတို့အတည်ပြုတဲ့အချိန်မှာထောက်ခံမယ်ကထောက်ခံမယ်ကဒီအဲ130ပေါ့နော်။ဒါမှကန့်ကွက်လေးမရှိရင်နောက်ဈာန်နေဆက်ရှင်မရှိရဆိုတော့အဲဒီမှာဆိုလို့ရှိရင်လည်းဒါကဒီဆွတ်တော်ထဲမှာရှိတဲ့လူတစုရဲ့အတိအကျလူရောက်တောင်လာစက်နှစ်ယောက်မှာရှိတဲ့သဘောထားမှလည်းဒီလိုမျိုးမြင်ရတယ်ဆိုရင်တခြားသောထိုင်းနိုင်ငံမှာနေထိုင်နေမတူညီတဲ့ community ရဲ့မတူညီတဲ့အုပ်စုတွေပေါ့နော်လူဖွဲ့စည်းအုပ်စုတွေခြားထဲမှာလည်းခွဲပြားမှုရှိမယ်ဆိုတော့အမြင်ရတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းအတိုက်ခံလုပ်တဲ့ပုံစံတွေလည်းပေါ်လာမယ်လို့မြင်ရတယ်ပေါ့နော်။အဲနောက်တစ်ခုကကျတော့တခြားတခြားကြီးမားတဲ့ဟို race star ရှိမှလည်းမမြင်ဒါပေမဲ့ဆရာတကယ်ဥပဒေကိုကျင့်သုံးပြီးတော့တကယ်လုပ်ပြီဆိုတဲ့အချိန်မှာတော့အခက်အခဲအများကြီးရှိနေဦးမယ်လို့တော့မြင်တယ်ပေါ့နော
်ထိုင်းနိုင်ငံမှာလည်း LGBTQ+ တွေအပေါ်မှာခွဲခြားဆက်ဆံမှုတွေရှိတယ်ဆိုပေမဲ့လို့မြန်မာနိုင်ငံနဲ့ရှင်ရင်အတော့ဝင်နေတာတွေ့ရပြီးဒီလိုလိမ်လူလက်ထပ်ထိန်းများဥပဒေကိုအတည်ပြုနိုင်တာအတွက်ဝမ်းသာကြောင်း LGBTQ+ အရေးသက်ကြွလှုပ်ရှားသူမမျက်နှုံးဖြူကပြောပါတယ်ခုအတည်ပြုလိုက်တဲ့လိင်လူချင်းတရားဥပဒေအရလက်ထပ်ထိန်းမြှောက်ခွင့်ဥပဒေဟာထိုင်းနိုင်ငံသားတွေအပေါ်မှာသာတည်တံ့တရားမှုရှိမလားဒါမှမဟုတ်ထိုင်းနိုင်ငံတွင်မှရှိနေတဲ့နိုင်ငံခြားသားထိုင်းနိုင်ငံသားနဲ့လက်ထပ်ထိန်းမြှောက်မဲ့နိုင်ငံခြားသားစသဖြင့်အဲ့နိုင်ငံသားတွေအပေါ်မှာရောဘလို့မူဝါဒတွေရှိမလဲဆိုတာကိုတော့စောင့်ကြည့်ရမယ်လို့မမျက်နှာဖြူကပြောပါတယ
်ဟိုကျွန်တော် ACPD ဒီတော်လိုင်းကြတော့ပေါ့နော်အဲအပြင်းတိတ်ဆောင်လာရတဲ့လူတွေကလည်းဒီနိုင်ငံထဲမှာခိုးလုပ်နေတဲ့ဟာမျိုးရှိရပါတော့အဲ့တော့legal document နဲ့နေရတာရှိတယ်လို့အဲတရားဝင်နေတဲ့လူရှိတယ်လို့တရားမဝင်နေတဲ့လူတွေလည်းရှိတယ်ပေါ့တရားဝင်နေထိုင်နေဆိုတော့ဒီမှာတော့အလုပ်သမားကိမိုင်းခွဲလို့လို့သမားမျိုးပေါ့နော်အဲဒါမှမဟုတ်လေဆိုရင်အကြောင်းလာတက်တဲ့သူမျိုးပေါ့စသဖြင့်ပေါ့ဒါမျိုးဒီမှာနေနေတဲ့လူတွေရှိကြတယ်ပေါ့ဆိုတော့ ဒီဥပဒေဟာသူ့နိုင်ငံထဲမှာရှိနေတယ်သူ့နိုင်ငံသားတိပူပဲအဲဟိုအကျိုးပြုတဲ့ဟာမျိုးဖြစ်မှာလားသူ့နိုင်ငံသားတွေကိုပဲလက်ခံမှာလားခုနလိုမျိုးအဲ့နိုင်ငံသားတွေရောက်တော့ဒီမှာဘယ်လိုမျိုးနေထိုင်ကြဘယ်လိုမျိုးဒီခွင့်ကိုရရှိမလဲပြောလို့ရှိရင်ဒီအဲ့နိုင်ငံသားနဲ့အာဒီနိုင်ငံသားနဲ့ပေါ့နော်နိုင်ငံသားနဲ့ဒီထိုင်းနိုင်ငံသားနဲ့အာဒီလိုစိတ်ဆက်မဲရီလုပ်တဲ့စခါကြရင်ရောတစ်ဖက်ကနိုင်ငံသားပုံမှာပေါ့ဒီဥပဒေကဘယ်လိုအကျိုးပြုမလဲဒါမှမဟုတ်ဘယ်လိုအကျိုးတရားမှုရှိမလဲလက်ခံနိုင်မှာလက်မခံနိုင်လားဆိုတဲ့ဟာကြီးကတော့ကျွန်တော်တို့အသေးစိတ်အဲ့ဟာတွေကိုတော့မမြင်နိုင်သေးဘူးပြီးတော့အဲ့ဟာတွေကိုကျွန်တော်တို့မလေ့လာနိုင်သေးဘူးပေါ့နော်လောလောဆယ်ကတော့
မြန်မာ LGBTQ တွေအတွက်လဲစတန်းလူငယ်များလက်ထပ်ခွင့်နဲ့လူခွင့်ရေးခံစားခွင့်တွေရတင်ပြီးတည်လို့ရဖို့အတွက်အာဏာရှင်စနစ်ကိုတော်လှန်တာနဲ့တပါတယ်လူခွင့်ရေးကိစ္စတွေကိုပါဆောင်ရွက်သွားတင်တယ်လို့သူ့ရဲ့အမြင်ကိုမမျက်နှာဖြူကအခုလိုပြောပါတယ်
အခုချိန်မှာတော့အဲခုလိုချိန်မှာကျွန်တော်မြန်မာနိုင်ငံလည်းရတင်ပါတယ်ဆိုတဲ့ဟာမျိုးမြန်မာနိုင်ငံလည်းဒါမျိုးကြီးရှိရင်ကောင်းပါပဲဆိုတာမျိုးပြောရခါကြရင်လူတွေရဲ့စိတ်မှာပါဖြစ်မယ်ဆိုတော့တော်လိုင်းကြီးကအရင်အရေးကြီးတယ်ဆိုတဲ့ဟာမျိုးမြင်နေပေါ့နော်အဲ့တော့ဒါပေမဲ့ကျွန်တော်တို့တစ်ဆက်တည်းပြန်စဉ်းစားကြည့်ရင်တော့မှန်ပါတယ်တော်လိုင်းကြီးကအရေးကြီးတယ်ဒါပေမဲ့လည်းတော်လိုင်းကြီးဆိုတာကကျွန်တော်တို့စက္ကစီစစ်ကောင်တစ်ခုလို့ပဲတိုက်နေတာမျိုးမဟုတ်ဘူးပေါ့နော်အခုနောက်လို့ကျွန်တော်တို့အဲမျိုးဖလာစီးဦးဆွဲရှိနေတဲ့အယူဆတွေခွဲခြားဆက်ဆံမှုတွေဖိနှိပ်မှုတွေအကြမ်းဖက်မှုတွေဒါတွေကုန်လုံးကိုကျွန်တော်တို့တိုက်နေရဖြစ်တဲ့ကြောင့်မို့လူခွေကြီးတိုက်ပွဲတွေလည်းရှိရပေါ့နော်အဲ့တော့ကျွန်တော်တို့တစ်ချိန်ထဲမှာပဲကျွန်တော်တို့လူချင်းသတ်နိုင်ကိုရောက်တဲ့ချိန်မှာဒါတွေကကျွန်တော်တို့တစ်ခါတိုက်ယူသွားတဲ့ဆိုလို့ရှိရင်တော့ဒါကျွန်တော်တို့ညွန်မှန်းထားတဲ့ငင်းကျန်တဲ့ Federal Democracy နိုင်ငံကိုရရှိမှာဆိုတာကိုတော့ဒီကိုယ့်ရဲ့ community ကလူလူသိထားစေချင်တယ်ပေါ့နော်
။ဂျွန်လာဟာထိုင်းနိုင်ငံမှာ LGBTQ+ တွေကိုဂုဏ်ပြုထားတဲ့လာတလာဖြစ်ပါတယ်။ဒီလောက်ထဲမှာပဲလိန်လုံချင်းတရားဝင်လက်ထပ်ထိန်းများခွင့်ဥပဒေကိုအတည်ပြုလိုက်တာဖြစ်ပါတယ်။အခုဆိုရင်ထိုင်းနိုင်ငံဟာအခြေတောင်အာရှနိုင်ငံတွေထဲမှာလိန်လုံချင်းတရားဝင်လက်ထပ်ထိန်းများခွင့်ရတဲ့ပထမဆုံးနိုင်ငံဖြစ်လာပါတယ်။တဟ LGBTQ+ အပိုင်းဝိုင်းတစ်ခုလုံးအတွက်ဝမ်းသာကျေနပ်စရာဖြစ်တယ်လို့ LGBTQ တွေနဲ့ထောက်ခံသူတွေကပြောဆိုကြပါတယ်။